ငယ်ငယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်ရဲ့အခန်းကဏ္ဍဆွေးနွေးပွဲမှာဒီနေ့ဗာလီမြန်အဓိကထားပြီးဆွေးနွေးပြခဲ့ပါတယ်ခင်ဗျ။
အဓိကကသူတို့ကိုယ်တိုင်ကော2015နဲ့ဒီကိစ္စမပြတ်နိုင်ဘူးလို့လုံးသက်တာပေါ့နော်။ဒီအစိုးရလက်ထက်မှာတော့ခိုင်မာတဲ့အုပ်ကြီးကြီးတခုတော့ဖတ်ပေးနိုင်အောင်သူတို့စူးစမ်းနေ။အဲ့ဒါကိုသူတို့ကတို့ရှင်းပြတယ်။နောက်သက်သားအစိုးရပေါ့နော်။အဲ့ကြမသားလင်းဆက်လှုပ်ရမှာပေါ့နော်။ဘာလို့ဆိုတော့ကျွန်တော်တို့ကမျိုးပေါင်းကများစွာရှိတယ်။အခုဒါတော့မှ16ဖွဲ့နဲ့ဖြတ်ထားတယ်။နောက်ထပ်တိုးလာတာလက်မခံဘူးနော်။အကြောင်းမို့လို့ကျွန်တော်တို့သွတ်တော်ကဏ္ဍကိုသူတို့နည်းနည်းလေးဆွတ်သွင်းလာတဲ့သဘောမြင်ရတာပေါ့ဟုတ
်တနိုင်ငံလုံးပြစ်ခတ်ရစေးနဲ့ပတ်သက်ပြီးတော့ဒီနေ့ဆွေးနွေးပွဲမှာဗာဒီမြန်ဆွေးနွေးပြပါတယ်ခင်ဗျ
ဒီတနိုင်ငံလုံးပြစ်ခတ်ရစေးဘုရားပထမလုံးမှာဒီဆိုအဲ့လိုချက်မှာတနိုင်ငံလုံးပြစ်ခတ်ရစေးကိုရအောင်သူတို့ဆောင်ရွက်มาလीပြီးမှဒီငင်းကြီးတပွဲဝိုင်းနေပါလို့ဆိုတာဒီဆိုအတတမှာမမီလောက်ဘူးပေါ့နော်ဒီဖိုင်ယာကိုတော့ဒီဆိုအဲ့လိုချက်မှာဒီပြောင်းလှုပ်သွားမယ်သဘောရှိတယ်။အဲ့မှာလူတိုးကိုချော်တွေလှုပ်ရမယ်။လှုပ်တဲ့အခါမှာသူတို့ကစောက်ကြည့်လိလာကြီးအဖွဲတွေထားဖို့တော့နှစ်ဖက်လုံးကသဘောတူတယ်လို့သိရတယ်
။ဒီငញ្ញိုင်းလုပ်ငန်းစဉ်တွေမှာဒီလွတ်တော်ပါဝင်ဖို့နဲ့ပတ်သက်ပြီးတော့ဗာမြန်ဒီနေ့ဆွေးနွေးပြပါတယ်ခင်ဗျ
။သူတို့ကတော့ဒါတော်မှာအဆိုတင်မယ်ဒါကိုဆိုတင်ဖို့သိမသိသူတို့ကကျွန်တော်တို့စီကအကြံဉာဏ်တောင်းတယ်။ကျွန်တော်တို့ကလွတ်တော်မှာဒါကိုအဆိုတင်သင့်တယ်။ဒါမှလွတ်တော်ဆိုတာ official ဖြစ်တယ်နိုင်ငံရဲ့ပြယုံဖြစ်တော့ MPC ဆိုတာဒါနိုင်ငံရဲ့ပြယုံမဟုတ်ဘူး။ဒီကြ institution တခုပဲ။အဲ့တော့ကျွန်တော်တို့က official ဖြစ်တယ် not legally ဖြစ်တယ်နိုင်ငံရဲ့ပြယုံဖြစ်တဲ့လွတ်တော်မှာတင်မှာတင်ပြီးတော့မှဒီ peace process မှာ first step ကဘာလို့မလဲ second step ဘာလို့မလဲခါတယ်။အဲ့ဒါနောက်က monitoring အဖွဲ့မှာဘယ်သူတွေပါမယ်ပါသင့်တယ်နိုင်ငံတကာအဆင့်အလူတွေဘယ်လိုပါမယ် unifying အဖွဲ့တွေလိုမလိုဆွေးနွေးမှာပေါ့အဲ့လိုမျိုးလွတ်တော်ထဲမှာဆွေးနွေးလိုက်ရင်ပိုကောင်းမယ်လို့အဲ့လိုမျိုးကျွန်တော်တို့ဆွေးနွေးခဲ့တယ်ကျွန်တော်နဲ့အတူတက်တဲ့လွတ်တော်ကိုယ်စားလှယ်အားလုံးကလည်းလွတ်တော်မှာတင်ဖို့ဆိုတာကိုဘောတူကြတယ်သူတို့လွတ်တော်ရဲ့ process အရာဝင်ကြီးကလာတင်ရပါပေါ့ဥက္ကဝင်ရောကလာတင်ရမယ်ဒီအဆိုအဲ့အဆိုထောက်ခံမထောက်ခံဆွေးနွေးကြပါတော့ဆွေးနွေးတဲ့အခါမှာပြည်အောင်စုလွတ်တော်မှာမဲခွဲဆုံးဖြတ်အတည်ပြုပေါ့
အဲလွတ်တော်ကိုယ်စားလှယ်တူအနေနဲ့ရော MPC ရဲ့လှုပ်ဆောင်ချက်တွေအပလိုမြန်တုံ့တက်ပြီလို့ရမှာလေခင်ဗျာ
ကျားတို့အချိန်ဆွဲနေသလားလို့ကျွန်တော်မေးရပါတော့နော်ကျွန်တော်ကပြောတာကလှုပ်တိုက်တဲ့ပုံစံဖြစ်နေတယ်ကျွန်တော်ကမကြိုက်ဘူးသူဆေးနဲ့သူပြေးရမယ်တော့အကုန်လုံးကဝင်းချုပ်တယ်ဆိုပြီးဝင်းနှုတ်ဆေးတိုက်လို့မရဘူးတချို့ကဝင်းချုပ်ချင်မှချုပ်မယ်ခေါင်းကိုက်တဲ့လူရှိရှိပဲငဖျားဖျားတဲ့လူရှိရှိသူဆေးနဲ့သူပြေးရမယ်လို့နောက်တစ်ခါပုံမွေးထားတဲ့ကလေးတောင်မှညလုံးလေးစောင့်ကြည့်လိုက်တာကစာထားချက်တဲ့ကလေးရှိသလိုခါရပေတူးလာနေအောင်ဆော့ပြီးတော့နရွက်ဆွဲပြီးတော့နှစ်ချက်လောက်ပြင်းလိုက်မှဒါတော့မှရှိဥပကုတ်နေကြည့်သလိုပေးစားကြည့်ပြီးစာကြက်တဲ့လူရှိတယ်လို့ဒါတော့ကိုမွေးထားတဲ့ကလေးအခုဟာကြီးကအဖွဲ့ပေါင်းကမြောင်များစွာစာမျက်နှာ3မျက်နှာရှိတယ်အဲ့ဒါအဲ့ဒီထဲမှာ16ဖွဲ့ပဲအစိုးရဖြတ်ထားတယ်အဲ့တော့ဒီအဖွဲ့ကြီးကိုပြောဖို့ဆိုဖို့ဆိုတာကျွန်တော်တို့ကသူ့ရဲ့စဉ်သက်လာပုံဖြစ်တည်လာပုံတို့တယောက်နဲ့တယောက်လည်း biography ကမတူဘူးအဲ့တော့မတူတဲ့အလျောက်ကျွန်တော်တို့ကသလဲသီးလို့အကလိုက်ထားပြီးတော့ဆက်ဆံတင်တယ်လို့ဆိုလိုတာကတော့ကျွန်တော်တို့ကခေါ်လိုက်မယ်အဲ16ဖွဲ့ line ထိုးမယ်လက်မမလာဘူးကွာမလာတော့မင်းဘာလို့ရှင်လဲဆိုအေးမလာရင်ရတယ်နောက်မှမင်းနဲ့ငါဆွေးနွေးမယ်လာတဲ့ကောင်အရင်ထိုးလာတဲ့ကောင်အရင်ထိုးပြီးတော့သူတို့မှငင်းကြီးတွေဖြစ်စင်းနေအလာခါတယ်သူတို့ရဲ့အဲတပ်သားတွေကိုအိမ်နေဆောက်ပေးတာတွေအကျွေးတွေဝယ်ပေးတာတွေအမြေတွေအလာဖော်လုပ်ပြတာဒါတွေကျွန်တော်တို့ကအများကြီးဖန်တီးပေးပြီးတော့မှငင်းကြီးနဲ့တာယာတဲ့လောကတစ်ခုကိုဖန်တီးပေးလိုက်ရင်တဲ့လူတွေအားကြလာမယ်ဒါပြငင်းကြီးဆွနေဝယ်လဲလုတ်တင်တယ်အဲတကယ်ပြမငင်းကြီးဆွနေဝယ်ကြီးလဲလုတ်တင်တယ်ကျွန်တော်ကဒီလိုမျိုးဆွနေတာဗျ
အကယ်ဥလားစေခင်ဗျာအားဖြင့်ကျေးဇူးများတင်ပါခင်ဗျာ
โอเคဟုတ်ကဲ့